မရီမာတင်ပြပေးခဲ့တာပါခင်ဗျာအခုတော့ကချင်ပြည်နယ်အတွင်းကဆစ်ဆောင်တွေစားတောက်နေထိုင်ရေးအခက်ကြုံနေရတဲ့သတင်းကိုပြောပြပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းရွာမှာမကြာခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တင်းရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေဟာတမခန်ကျေးရွာအနီးတစ်ဝိုက်မှာ900ကျော်လောက်ရှိနေသေးပဲလို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖားကတ်မြို့ဝန်းကျင်မှာလည်း900ကျော်လောက်ခိုးလုံနေသေးဖြစ်ပြီးလူမှုရေးအသင်းတွေအလူရှင်တွေကကွန်ရီဆောင်းရှောက်ထားပါတယ်ရရှိမှာဆိုရင်အခက်အခဲရှိလာနိုင်တယ်လို့ VOA ကိုပြောပါတယ်ဖားကတ်မြို့နယ်အတွင်းလက်နက်ကင်ပြည်ပခါနယ်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေတိုးလင့်လာနေတဲ့အခြေအနေဟာစိုးရိမ်စရာအနေထားမှာရောက်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗ
ျဖားကတ်မြို့နယ်ဆယ်စင်းကျေးရွာကစစ်ကောင်စီနဲ့ရှမ်းပြည် SND တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကထိုးစစ်ဆင်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကအပြန်အလှန်တိုက်ခိုက်ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီလ10ရက်နဲ့9ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးနေအိမ်400လောက်မီးလောင်ခဲ့ရပြီးဆယ်စင်းကျေးရွာနဲ့အနီးနားရွာတွေကဒေသခံ2000ကျော်လောက်ဟာတာမခန်နဲ့ဖားကတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ကြပါတယ်တာမခန်နဲ့အနီးနားကျေးရွာတွေမှာခိုလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုဒုက္ခသည်တွေကိုအကူအညီပေးနေသူတူက VOA ကိုခုလိုပြောပါတယ
်ခုစစ်ကြောင်တွေကလည်းတော့အန်တာကာမှာ50လောက်ရှိတယ်နောက်ပြီးတော့ကျွန်တော်ပူမအမမကနေရာပြောလိုက်ရှိသေးတယ်ပြီးတော့ရောကျူတော်ကျော်တို့လက်ရည်တော်တို့ရွာလေးမှာလည်း150နေရာလောက်တော့ရှိကြတယ်ဗျအားလုံးကတော့2000နေရာလောက်တော့ရှိနေတော့အခါတက်တော့တာတွေရောနောက်ပြီးတော့သူတို့လေကြောင်းနဲ့သူပြန်တော့ကြတဲ့ဟာရောသူတို့ပြန်အောင်မရှိဘူ
းဆယ်စင်းကျေးရွာမှာတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်ဒီလ17ရက်နေ့မှာပဲလူထောင်နဲ့ချီတာမခန်ကိုရောက်လာခဲ့တာပါတာမခန်မှာနေရာထိုင်ခင်းအခက်အခဲရှိတာကြောင့်စစ်ပြေးဒုက္ခသည်တွေကိုဖားကတ်မြို့နဲ့လုံးခင်စိတ်မှုစားတဲ့ကျေးရွာတွေမှာဖြန့်ခွဲနေရချထားခဲ့ရပါတယ်။ဖားကန့်မြို့အနီးနားကျေးရွာတွေကစစ်ပြေးဒုက္ခသည်တွေအခြေအနေကိုဖားကန့်ဒေသကကူညီသူတို့ကဗီဒီယိုကိုခုလိုပြောပါတယ
်။ရောက်တယ်ရောက်တယ်ဖတ်တတ်မှာရောက်တယ်။မော်ချီကဖုန်ကြီးကျောင်းမှာရဲ့နတ်ဖြစ်ဖုန်ကြီးကျောင်းရဲ့နောက်ပြီးတော့မော်မုံကဖုန်ကြီးကျောင်းမှာရဲ့ဒီ300လောက်။အဲမော်မုံဖုန်ကြီးကျောင်းမှာနေရာနဲ့20လောက်ရှိတယ်။အဲစားနေရာမှာလည်းအဲ့လိုနေရာဆိုနေရာတော့လောက်အဲ့လိုခဲတာပဲဟုတ်လားခဏလောက်ပြန်လာတယ်ကျတော့ဒေတာလူမှုကွန်ရက်အကျင်းတွေလည်းလူရရှိရတော့ဒီကနားဆက်ဆိုအပ်အစီအစဉ်အဲ့လိုလားကိုရရှိရ
တာမခန်ကစေဘေးဒုက္ခသည်တွေကိုကူညီသူကတော့အလူရှင်တွေမရှိတဲ့အတွက်ရေရှိမှာစေဘေးဒုက္ခသည်တွေရဲ့စားရေးတောက်ရေးကအခက်အခဲရှိလာနိုင်ကြောင်းအခုလိုပြောပါတယ
်တကယ်တော့ဒီလိုမျိုးမျိုးတွေပေါ့နော်ကျွန်တော်ကလည်းအလူရှင်တွေနဲ့တော့သွားပါကန္ဒီကင်းလေးကြည့်နေပြီးတော့ကျွေးနာမှုနိုင်ကြရပါဘူးကွာအဲ့လိုကြီးကြီးကတော့ပြတယ်မှာပါတော့
ဆယ်စင်းကျေးရွာကတိမ်းရှောင်လာသူတချို့ဟာမြေကြီးနာမိုးနှင်းမိုးကောင်းဟိုပင်မန္တလေးစတဲ့ဒေသတွေဘက်ကိုသွားရောက်တာတွေလည်းရှိပါတယ် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဆယ်စင်းကျေးရွာဘက်မှာဆေးရည်တင်းမာမှုတွေဆက်ရှိနေကြောင်းအခုလိုပြောပါတယ
်ခုလိုလို့ဆရာတော့တိုက်ပွဲပြန်ဖြစ်တဲ့တည်းကတော့မတက်ဘူးခင်ဗျအဲကိုယ်တည်းအဆက်ပြေပေါ့နော်အဲအဲ့ဒါတက်မှာအဲဒီစကစီဘက်ကသူသားတဲ့စကြောင်းတွေနဲ့ပြန်မရောက်ဘူးသူလည်းဆိုတော့အဲဒီရတော့ဒီမှာလည်းမဖြစ်ပါဘူ
းဆယ်စင်းကျေးရွာဟာကချင်ပြည်နယ်နဲ့သခိုင်းတိုင်းထိဆက်တဲ့ဒေသမှာတည်ရှိရာဖြစ်ပါတယ်ဒီရက်ပိုင်းမှာတော့ကချင်ပြည်နယ်နဲ့သခိုင်းတိုင်းထိဆက်နေတဲ့ကတာမြို့နယ်ဗန်ဘွေးကုန်းရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA PDF ဖူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပေမဲ့ဘုံမူကြီးနော်ဘူးကတော့တရင်အသေးစိတ်မသိရသေးဘူးလို့ပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှုယုံ UNOCHA ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဇူလိုင်လနောက်ပိုင်းကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလက်နက်ကင်ပဋိပက္ခနယ်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေတိုးလာနေတဲ့အတွက်အခြေအနေစိုးရိမ်စရာအနေထားရောက်နေပြီလို့သတိပေးထားပါတယ်။ဆယ်စင်းကျေးရွာမှာအင်ဂျင်300လောက်မီးရှို့ဖျက်ဆီးခံခဲ့ရပြီးလူ2000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာကူညီမှုညီနိုင်ရေးမှု UNOCHA ကအကူအညီတွေပေးပို့နေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာစစ်တပ်ကအရတားလူနေအိမ်တွေကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုမရှိဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်နက်ကင်တိုက်ပွဲတွေအတွင်းကျေးရွာတွေမှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေရက်ဆက်ထွက်ပေါ်နေပြီးတော့အခုဆိုရင်မြန်မာနိုင်ငံမှာနေအိမ်ဆုံးခွာထွက်ပြေးရသူ9သိန်းကျော်အပါအဝင်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ခိုကိုးရမဲ့ဒုက္ခရောက်နေသူတသန်း2သိန်းရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှု UNOCHA ကပြောပါတယ်ဖားကတ်မြို့နယ်အတွင်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက် တဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်း UNOCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ။